အမေရိကရောက်မြန်မာနိုင်ငံသားတွေအတွက်အမေရိကန်အစိုးရကခွင့်ပြုလိုက်တဲ့ TPS ယာယီနေထိုင်ခွင့်တပ်တန်း18လကိုရှောက်ထားလို့ရတဲ့အခြေအနေကိုအခုအပြည့်အစုံတင်ပြမှာပါ။အင်္ဂါနေ့မေလ25ရက်နေ့စတင်ရှောက်ထားသူတွေထဲမှာမြန်မာကျောင်းသားတချို့လည်းပါပါတယ်။ဆန်ဟိုစီပြည်နယ်တက္ကသိုလ်မှာ Graphic Design ဘာသာရပ်ကိုလေ့လာနေတဲ့ကိုစောမင်းခန့်ကတော့ TPS အတွက်အမေရိကန်အစိုးရရဲ့ခွင့်ပြုချက်ကိုကြိုဆိုပေမဲ့ရှောက်လွှာအတွက်သတ်မှတ်ထားတဲ့ငွေကြေးကြောင့်အခက်အခဲတချို့ရှိနေတယ်လို့ VOA ကိုပြောပါတယ်
။ကျွန်တော်တို့ကတော့ဒီလိုမျိုးဟာယာယီနေထိုင်ခွင့်ပေးတာကိုကြိုဆိုတယ်။ကြိုဆိုသလိုပဲဒီအခု temporary ဆိုတဲ့အနေထားအရပဲ temporary ဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ရေရှည်ရောတော့နည်းနည်းလေးတော့စိုးရိမ်မှုရှိတယ်။ပြီးတော့ဒီဟာကဘယ်လောက်ထိဟိုကျွန်တော်တို့ကုန်ကြစရိတ်တွေပါတယ်ကျွန်တော်တို့တေချာကြည့်လိုက်တဲ့အခါကျတော့ဘလို့ဖြစ်နေလဲဆိုရင် work permit နဲ့လျှောက်တဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့14မိနစ်ကနေ65နဲ့ကိုဆိုရင်545ကျက်လောက်ရှိရဲဆိုတော့လေအဲ့ဒါကျွန်တော်တို့ចောင်းသားတွေအနေနဲ့အခက်ခဲတော့ရှိမယ်လို့တော့ထင်တယ် work permit မပါဘဲနဲ့ဆိုရင်တော့မှတော့ဒီ form ဖြည့်ကရဲပြီးတော့ဒီလက်ပွေပါ biometric နှိက္ခာတွေကနဲ့ပါပါဆိုရင်135ကျက်ဆိုတော့ကျွန်တော်တို့ဘက်ကတော့အဲ့ဒါလေးတွေကြောင်းသားတွေအနေနဲ့ဘယ်လိုပြောမလဲအခက်အခဲရှိလို့ရှောက်ရတဲ့နေရာမှာတော့ဒီဟာအခက်အခဲလေးရှိမယ်လို့တော့ကျွန်တော်မြင်တယ်
။တစ်ဖက်မှာလည်းအမိမြေကဆရာနာသိမ်းဆန့်ကျင်တဲ့လှုပ်ရှားမှုတွေကိုအဝေးကနေကူညီပံ့ပိုးတဲ့လှုပ်ရှားမှုတွေမှာပါဝင်နေတဲ့သူ့လိုကြောင်းသားတွေအတွက်ယာယီနေထိုင်ခွင့်တက်တန်းလုံလောက်မှုရှိပါမလားဆိုတာကိုစိုးရိမ်မိတယ်လို့ကိုစောမင်းခန့်ကဆိုပါတယ
်။ဆရာနာသိမ်းစံကျင်ပွဲမှာပါဝင်ပြီးတော့တက်ကြွတော့လှူရှားနေတဲ့ចောင်းသားတွေအတွက်ဆိုရင်ကတော့ဒီဟာကကျွန်တော်တို့အမြင်ကတော့မလုံလောက်ဘူးမြင်ပါတယ်။ဘာဖြစ်လို့လဲဆိုရင်ဒီစစ်ကောင်စီကဘယ်လောက်ထိရည်ရှည်သွားမလဲဆိုတာကိုလည်းကျွန်တော်တို့ဘက်ကစိုးရိမ်မှုလေးတော့ရှိရပါဘူးသိမလား။ဟိုဒီကာလဒီ temporary protect TPS ပေးထားတဲ့ကာလကြော်ွားတဲ့လွန်ွားတဲ့ကာလမှာဘာဖြစ်လာနိုင်မလဲဆိုတာကျွန်တော်တို့မသေးချာမရေရာတာတော့အားနည်းချက်လေးရှိရပါတော့။
ဘလို့ပဲဖြစ်ဖြစ်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်ပြီးရရှိရေးအတွက်အမေရိကန်ရောက်မြန်မာကျောင်းသားတအုပ်အနေနဲ့ဆက်လက်လှုပ်ရှားသွားမှာဖြစ်တယ်လို့သူကပြောပါရယ်။အာနာသိန်းစစ်တပ်ရဲ့အင်အားသုံးအကြမ်းဖက်ဖိနှိပ်မှုတွေကြောင့်မြန်မာနိုင်ငံကိုပြန်လို့မရဖြစ်နေသူတွေအတွက် TPS ယာယီနေထိုင်ခွင့်တပ်တန်းတိုးမြှင့်ပေးဖို့ CRPH ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီနိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လျောင်ကအမေရိကန်အစိုးရကိုယ်စားလှယ်တွေနဲ့မက်ရှလာအစောပိုင်းတွေ့ဆုံရမှာမေတ္တာရက်ခံခဲ့တာပါ။အခုလိုအမေရိကန်အစိုးရကစတင်လျှောက်ထားဖို့ခွင့်ပြုလိုက်တဲ့အတွက်သက်မှတ်ချက်နဲ့အကျုံးဝင်နေတဲ့မြန်မာနိုင်ငံသားမြည်သူမဆိုလျှောက်ထားတဲ့လို့လည်းဦးထင်လျောင်က VOA ကိုပြောပါရစေ။
ကျွန်တော်တို့လျှောက်တင်တယ်လို့ထင်ပါတယ်ဗျ။ဘယ်သူမဆိုပေါ့နော်။ဟော CDM ဝင်ထားတဲ့ဝန်ထမ်းတွေရောဟောမြန်မာနိုင်ငံသားမြန်မာနိုင်ငံနေပြီးတော့အမေရိကန်မှာရောက်နေတဲ့လူတွေရောကျောင်းသားအဖြစ်နဲ့ရောက်နေတဲ့လူတွေရောဘယ်သူမဆိုလျှောက်လို့ရပါတယ်သူကလေ။ဆိုတော့အဲ့ဒါကိုလျှောက်တင်တယ်လို့တော့ကျွန်တော်တို့မြင်ပါတယ်။အဲလျှောက်လို့ဟိုဟိုလျှောက်လို့လည်းဘာမှကိုယ်တိုင်နဲ့နာတော့မှမျိုးမရှိပါဘူး။ तू ကတစ်နှစ်ခွဲအဲဟိုတစ်နှစ်ခွဲနေထိုင်ခွင့်ဒီမှာပေးတော့မှဖြစ်ပါတယ်။ဒီလိုအပ်လာလို့ရှိရင်လည်းတို့တတန်းထပ်တိုးဖို့လည်းကျွန်တော်တို့ကတိုက်တွန်းတော့ဖို့ရှိပါတယ်ဗျ။
အမေရိကန်ပြည်ထောင်စုမှာ2021ခုနှစ်မတ်လ17ရက်နေ့အထိနေထိုင်ခဲ့တဲ့မြန်မာနိုင်ငံသားတွေ TPS ရှောက်လွှာအတွက်အကျုံးဝင်မှာဖြစ်တယ်လို့မတ်လ12ရက်နေ့ကထုတ်ပြန်တဲ့အမေရိကန်အမိမြေလုံခြုံရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံအနှံ့အပြားမှာအရက်သားတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နင်းနေတာကြောင့်အမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကိုအမေရိကန်အမိမြေလုံခြုံရေးဌာနက Temporary Protected StatusTPS လို့ခေါ်တဲ့ယာယီနေထိုင်ခွင့်တက်တဲ့တိုးပေးလိုက်တာဖြစ်တယ်လို့လည်းကြေညာချက်မှာရေးသားထားပါတယ်။နိုင်ငံတကာနိုင်ငံမှာလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေချိန်၊တဘာဝဘေးရန်တွေရဲ့ဖြစ်ပွားနေချိန်နဲ့တာမန်ထက်လွန်ကဲတဲ့အခြေအနေတရရဲ့ကြားရောက်နေချိန်မှာအမေရိကန်ပြည်ထောင်စုကနေဌာနပြန်ဖို့အခက်အခဲရှိနေတဲ့အဲ့ဒီနိုင်ငံသားတွေအတွက် TPS ယာယီနေထိုင်ခွင့်တက်တန်းတိုးပေးတဲ့အစီအစဉ်ကိုအမိမြေလုံခြုံရေးဝန်ကြီးကဆုံးဖြတ်သတ်မှတ်ပေးလိမ့်ရှိပါရဲ့ရှင်။